ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာ MNDA ကကိုကန့်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသတွင်းလုံခြုံရေးစိုးရိမ်ရတဲ့အနေအထားဖြစ်လာတာမို့လောက်ကိုင်းနဲ့ကုန်းကျန်းမြို့တွေမှာပုံမှန်144ညမထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။ဒီတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အခြေအနေမို့စစ်ပြေးဒုက္ခတွေကလည်းစစ်ပေးလို့ရကိုထွက်ပြေးသိမ်းဆောင်နေရဆဲဖြစ်ပါတယ်။ကိုကန့်ဒေသကစစ်ရေးနောက်ဆုံးအခြေအနေကိုတော့မဆုမုံကတင်ပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာမြမအစိုးရတပ်နဲ့ကိုကန့်တပ်ဖွဲ့တို့ကြားပြီးခဲ့တဲ့ဇန်နဝါရီလကတည်းကနေစလို့နှစ်ဖက်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ရတာကနေလောက်ကင်မြို့ပေါ်အထိတိုက်ပွဲတွေပြင်းထန်လာတဲ့အနေအထားဖြစ်ပါတယ်။လောက်ကင်မြို့နယ်အထိလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်မှုတွေဖြစ်တဲ့အတွက်ဒေသခံပြည်သူတချို့အပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေပါထိခိုက်ဒဏ်ရာရသေဆုံးမှုတွေဖြစ်ခဲ့ပါတယ်။ဒီလိုမျိုးတိုက်ပွဲတွေပြင်းထန်လာတဲ့အနေအထားကြောင့်မတ်လ10ရက်နေ့ကနေစလို့လောက်ကင်မြို့နယ်နဲ့ကုန်းချမ်းမြို့နယ်တွေထဲမှာည9နာရီကနေမနက်6နာရီအထိညမထွက်ရအမိန့်ပုံမှန်144ကိုထုတ်ပြန်လိုက်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ပါတယ်။အခုလိုတိုက်ပွဲတွေကြောင့်တရားဥပဒေစိုးမိုးရေးဒေသရင်းတည်ငြိမ်အေဂျင်စီကိုထိခိုက်လာတဲ့အနေအထားဖြစ်လို့အဲ့ဒီလိုပုံမှန်144ထုတ်ပြန်လိုက်တဲ့လက်ရှိမြို့ရင်းကလုံခြုံရေးအခြေအနေပေါ်မှာဒေသခံတွေကိုကူညီကယ်ဆယ်ပေးနေတဲ့လာရှိုးသတင်းကကိုနေမျိုးကအခုလိုပြောပြပါပါတယ်
။ပုံမှန်144မှာညမထွက်ရဆိုတော့ညမှာဒီအုပ်စုဖွဲ့ပြီးတော့မှတွားလာနေတာဥပမာဆိုင်နေဖောက်တာတို့ဘာလို့ရှိတက်လို့လေလုံချိုရည်အနေနဲ့မြို့အနေနဲ့လည်းစိတ်ချရအောင်အိုးပြစ်အိမ်ပြစ်သွားတဲ့အိမ်တွေအနေနဲ့လည်းစိတ်ချရအောင်ဆိုပြီးတော့မှထုတ်ထားတာပေါ့ထုတ်ထားတော့မြို့ပေါ်မှာလူကမရှိတလောက်ဖြစ်သွားတဲ့အတွက်ထွက်တဲ့လူတော်တော်များများကတော့ဘယ်လိုခေါ်မလဲအဖြတ်မောင်းလုပ်ငန်းတွေလုပ်မဲ့လူလောက်ပဲထွက်မှာမှာစာမန်လူကတော့ဒီလိုအခြေအနေဆိုးနေတဲ့အချိန်မှာဘယ်သူမှတော့မထွက်ကြဘူးဗျထုတ်တဲ့လေလို့ထင်ပါတယ်ကျွန်တော်အနေနဲ့ကတော့လက်ရှိတပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကလုံခြုံရေးတာဝန်ယူထားတယ
်အခုလက်ရှိမှာတော့လောက်ကိုင်းမြို့အနီးပွင့်ကျင်တဲ့နေဆက်တလျှောက်မှာတိုက်ပွဲတွေကပြင်းထန်နေစေဖြစ်တာမို့ဘေးလွတ်ရာကိုထွက်ပြေးလာနေရတဲ့စစ်ပြေးဒုက္ခသည်တွေကလည်းယာယီခိုလုံရေးစခန်းတွေရှိရာကိုနေစဉ်လူလူလာရောက်နေကြတော့မယ်လို့လက်ရှိအခြေအနေကိုကိုနေမျိုးကရှင်းပြပါတယ
်။စိုက်ပွဲကတော့ဆက်ဖြစ်နေတော့မယ်ဗျ။လုံခြုံရေးကတော့စိတ်မချရအောင်။စိတ်ချရတော့စိတ်မြို့မှာနေတဲ့မြို့ခံဒေသခံနေအားလုံးကလည်းတော်တော်များများပေါ့။ချက်ဆရာခိုင်နှောင်းလောက်ကတော့တချို့လည်းတရုတ်ပြည်ဘက်ထွက်ပြေးပေါ့။တချို့လည်းမြန်မာပြည်တဲမှာရှိတဲ့ကျွန်တော်လာရှိုးကုတ်ခိုင်မူဆယ်မန္တလေးရန်ကုန်ပေါ့။အဲမှာရှိတဲ့အမျိုးဆွေတွေစီကိုသွားပြီးတော့မှနေကြတာပေါ့။ရှောင်ပြီးတော့ရောက်လာသေးတယ်မဟုတ်နေ့တိုင်းတော့ဝင်နေတယ်ခင်ဗျနေ့တိုင်းတော့၄900လောက်တော့ပုံမှန်တော့ဝင်နေတယ်ဒီနေ့လဲကျွန်တော်တို့ပို့လိုက်တာမှစုစမ်းကြောင်းကနေမန္တလေးကိုအယောက်400ကျော်တယ်ဗျ
တရုတ်မြန်မာနယ်စပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာတိုက်ပွဲတွေဖြစ်လာတာကြောင့်ကြံခုတ်လုပ်ငန်းအပါအဝင်နယ်စပ်ကုံသွဲစီးပွားရေးလုပ်ငန်းတွေမှာလာရောက်အလုပ်လုပ်ကင်နေရတဲ့ရွှေပြောင်းအလုပ်သမားတွေကိုကလေးငယ်လေးတွေကနေအစမိသားစုလိုက်အထိကူညီကယ်ဆယ်ပေးနေရတဲ့အနေအထားကိုလည်းလာရှိုးမျိုးကကိုတန့်စင်လိုင်းကရှင်းပြပါတယ်
အစူးသဖြင့်လောက်ကင်ပေါ့လောက်ကင်မှာချန်ခုတ်တဲ့လုပ်သားတွေခေါ်တာပေါ့နော်ဟိုရှေ့ပြောင်းလုပ်သားပဲခေါ်ရမလားတော့မသိတော့ဘူးအဲ့ဒီလူတွေကိုပဲကျွန်တော်တို့ကအထူးကဦးစားပေးပြီးလုပ်ပေးရတာကလေးတွေနဲ့မိန်းမတွေလည်းအများကြီးပဲလို့အဲ့ဒီချန်ခုတ်တဲ့ထဲမှာလဲသူတို့မိသားစုတွေပေါ့ကျွန်တော်တို့ဟိုတနေ့ကတော့ခေါ်ထုတ်လာပေးတယ်ဒီမှာဟိုဖုန်ကြီးကျောင်းထဲမှာကျွန်တော်တို့ကဟိုစခန်းဖွင့်ထားတာပေါ့နော်ဖြစ်ဆောင်စခန်းတစ်ခုဖွင့်ထားတယ်အဲ့ဒီထဲမှာ
ကိုကန့်ဒေသတွေကနေမြမပြည်ဘက်ခြမ်းဘေးလွရာကိုထွက်ပြေးသူတွေရှိတယ်လို့တရုတ်နိုင်ငံဘက်ခြမ်းနေဆက်ဘက်ကိုတင်းချောင်သူတွေလည်းရှိနေတာမို့သူတို့အတွက်ဘေးအန္တရာယ်လုံခြုံရေးနဲ့လိုအပ်တဲ့စားနပ်ရိက္ခာအဝတ်အစားစေဝါးစတာတွေကိုဒေသခံရမီရဖာတွေအစိုးရတာဝန်ရှိသူတွေချက်ချင်းဤအသင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာချထားရေးဌာနနဲ့အရက်ဖက်အဖွဲ့အစည်းတွေကဝိုင်းကူညီပေးနေကြတယ်လို့ကူညီကယ်ဆယ်ပေးနေသူကိုနေမျိုးကရှင်းပြပါတယ
်အခုလောက်ကိုင်းစေုံထဲမှာယာယီတို့ကတည်းစကန်ဖွင့်ထားတယ်အဲ့ကိုတော့ရောက်အောင်တွားပါအဲ့ကိုမတွားနိုင်ကျမ်းမှာရှိတဲ့လူတွေကချင်းရွှေဟော်ကိုလမ်းလျှောက်လာပါရောက်အောင်သွားပါအဲ့လိုရောက်အောင်သွားလို့ရှိရင်အဲ့မှာရှိတဲ့ကြံကားတွေနဲ့ဆက်နှစ်ဘိန်းနဲ့ဆက်နှစ်ဘိန်းကားတွေနဲ့အဲ့အဖွဲတွေကဒေတာပို့ချိုးရေးအဖွဲတွေပေါ့အားလုံးပူးပေါင်းပြီးတော့မှကျွန်တော်လာရှိုးမတ်စုစစ်ပေးဆောင်ဒုက္ခတဲ့စခန်းကိုပို့ဆောင်ပေးပါတယ်မတ်စုရောက်လာလို့ရှိရင်တော့ဟိုစားဖို့တောက်ဖို့နေဖို့ထိုင်ဖို့တွေအားလုံးစီစဉ်ပေးတယ်သူတို့တွေကိုလည်းပြန်ဖို့ကားတွေစီစဉ်ပေးတယ်ဗျ
လောလောဆယ်မှာတော့ပုံမှန်144ထုတ်ပြန်ထားတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးစစ်ရေးကတင်းမာနေဆဲဖြစ်လို့လက်တလောမှာတော့မြန်မာအစိုးရတပ်နဲ့ရဲတွေဘက်ကလုံခြုံရေးတာဝန်ယူထားတဲ့အနေအထားဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးရစေဖို့နှစ်နိုင်ငံနယ်စပ်ဒေသမှာတိုက်ခိုက်နေတဲ့အဖွဲ့တွေအားလုံးထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ကြဖို့နဲ့လက်နက်ကင်တိုက်ခိုက်မှုတွေချက်ချင်းရပ်ဆဲကြဖို့အင်ဂျင်တရုတ်အစိုးရဘက်ကလည်းပြီးခဲ့တဲ့ကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာတောင်းဆိုထားပါတယ်ရှင်။